စစ်ကောင်စီကစီစဉ်နေတဲ့ရွေးကောက်ပွဲကလိန်ညာမှုသာဖြစ်လာမယ်လို့မြမလူခွင့်ရဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပြီးစစ်ကောင်စီကိုတရားဝင်ဖြစ်စေမဲ့ထောက်ပံ့မှုမျိုးတွေမလုပ်ကြဘူးလေနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်နားဆင်ပါရှင်
It's not going to be an election. It is a fraud.
ရွေးကောက်ပွဲဖြစ်လာမှာမဟုတ်ပါဘူး။ဒါဟာလိန်လည်မှုပါ။လွတ်လပ်မျှတတဲ့ရွေးကောက်ပွဲတစ်ခုရှိလာမယ်လို့ကဘာကယူဆလာအောင်လှည့်ပြားဖို့ကြံစည်မှုဖြစ်ပါတယ်။အတိုက်ခံတွေကိုဖမ်းဆီးနှိပ်စက်ပြီးတပ်ဖြတ်နေတဲ့နေရာမှာလွတ်လပ်မျှတတဲ့ရွေးကောက်ပွဲမရှိနိုင်ပါဘူး။ဒါကမြန်မာနိုင်ငံမှာလက်တလောအမှန်တကယ်ဖြစ်နေတဲ့ကိစ္စပါ။စစ်ကောင်စီကအာဏာသုံးပြီးတရားလွန်ကြမ်းကြုတ်ရက်ဆက်တဲ့လုပ်ရက်တွေသာရှိတဲ့အခြေအနေမှာလွတ်လပ်မျှတတဲ့ရွေးကောက်ပွဲတစ်ခုရှိလာနိုင်မယ်လို့ဘယ်လို့မှတွေးရလို့မရပါဘူး
။မြန်မာလူခွေရဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ထောမတ်အင်ဒရူးစ်ကစက်တင်ဘာလ22ရက်နေ့ကြာသပတေးနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအတွင်းနိုင်ငံတော်အရေးပေါ်အခြေအနေကြေညာပြီးအနာသိမ့်ခဲ့တဲ့စစ်တပ်က2023ခုနှစ်ဩဂုတ်လမှာရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားတာပါစစ်ကောင်စီကိုတရားဝင်ဖြစ်စေရေးနိုင်ငံတွေကမလုပ်ကြဘူးလဲကုလသမဂ္ဂအထူးကိုယ်စားလှယ် Induce ကပြောပါတယ်
What is very important in my mind is that countries of the world don't fall into the trap
အရေးကြီးဆုံးကတော့ကမ္ဘာနိုင်ငံတွေအနေနဲ့လိန်လယ်လှည့်ပြားမှုတေချာပေါက်ဖြစ်သွားစေနိုင်တဲ့ပံ့ပိုးမှုတွေထောက်ပံ့မှုတွေလုပ်ဖို့ကြိုးစားကြရင်လှည့်ကွက်တဲ့ဝင်မသွားကြဖို့ဖြစ်ပါတယ်ဒီလိုလုပ်ပေးကြမယ်ဆိုရင်တော့အခြေအနေတွေကိုပိုပြီးဆိုးရွားသွားအောင်လုပ်နေတာသာဖြစ်ပါတယ
်ဒါအပြင်ရွေးကောက်ပွဲကိုတရားဝင်တဲ့အောင်ဖြစ်သွားစေလိမ့်မယ်လို့လည်းကုလသမဂ္ဂအထူးကိုယ်စားလှယ်ကထပ်လောင်းပြောပါတယ်စစ်ကောင်စီကဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်ကတော့စရင်ပိတ်အချိုးကျကိုစားပြုစနစ်နဲ့ရွေးကောက်ပွဲကျင်းပမယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးပါတီ62ခုနဲ့ရွေးကောက်ပွဲကော်မရှင်က6ကြိမ်တွေ့ဆုံဆွေးနွေးပြီးနောက်ပါတီကိုအဓိကထားရွေးချယ်မဲ့စရင်ပိတ်အချိုးကျကိုစားပြုစနစ်သုံးဖို့ဆုံးဖြတ်တာဖြစ်ကြောင်းလည်းပြောပါတယ်။ရွေးကောက်ပွဲကော်မရှင်ကဦးစီးကျင်းပခဲ့တဲ့ PR စနစ်ပြောင်းရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီ62ပါတီရွေးကောက်ခံကိုယ်စားလှယ်တရားကျော်ပါတယ်လို့သတင်းတွေထုတ်ပြန်ခဲ့ပေမဲ့ခေါင်းဆောင်တွေဖန်ဆီးခံထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတိုင်းရင်းသားပါတီတွေထဲမှာအင်အားကြီးတဲ့ရှမ်းတိုင်းရင်းသားမြဒီမိုကရေစီအဖွဲ့ချုပ် SNLD အပြင်တချို့တိုင်းရင်းသားပါတီတွေတက်ရောက်ခြင်းမရှိခဲ့ပါဘူးရှင်